ဣသရေးနဲ့ဂါဇာနယ်စပ်ကဆန္ဒပြသူတွေနဲ့ဣသရေးတပ်ဖွဲ့တွေရုံရင်ဆန်ကပ်ဖြစ်မှုအတွင်းတည်ဆုံးခဲ့ရတဲ့ဒါဇင်နဲ့ချီတဲ့ပါလက်စတိုင်းတွေတဲကပထမအတုအတုဝအခမ်းအနားကိုမနေ့အင်္ဂါနေ့ကဂါဇာမှာပြုတ်လုတာမှာတော့ထောင်နဲ့ချီတဲ့ပါလက်စတိုင်းပြည်သူတွေတက်ရောက်ခဲ့ကြပါတယ်။ဣသရေးတပ်ဖွဲ့တွေရဲ့လုပ်ရက်ကဆိုးရွားလာကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာတာဝန်ရှိသူတွေကလည်းရှုတ်ချထားတာပါ။အတုဝလိုက်ပါပို့ဆောင်ကြသူအများအပြားကတော့ပါလက်စတိုင်းအလံတွေကိုဝှေ့ယမ်းခဲ့ကြသလိုပြီးခဲ့တဲ့တနင်္လာနေ့ကလူပေါင်း60သေဆုံး2,800ဒဏ်ရာရခဲ့မှုအတွေ့ဣသရေးကိုလက်စားချေဖို့လဲတောင်းဆိုကြပါတယ်။ဂါဇာတောင်ပိုင်းကအတုပအခမ်းအနားနှစ်ခုမှာလိုက်ပါပို့ဆောင်သူတွေကတော့သေဆုံးခဲ့ရသူတွေကိုအာဇာနည်တွေအဖြစ်သတ်မှတ်ကြောင်းကြွေးကြော်ခဲ့ကြပါတယ်။ဂါဇာနယ်စပ်တစ်လျှောက်နဲ့အနောက်ဘက်ကမ်းတို့မှာလည်းဆန္ဒပြပွဲတွေထပ်ဖြစ်ပါတယ်။ဆန္ဒပြသူတွေကမီးရှို့နောက်ဣသရေးတွေကိုကြောက်ခဲတွေနဲ့ပစ်ပေါက်ခဲ့ကြပြီးဣသရေးတပ်ဖွဲ့တွေကမျက်ရည်ရိုးဘုံတွေနဲ့ပြန်ပစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကဂျေရုဆလမ်မှာအမေရိကန်တန်ယုံသည့်ဖွင့်တာကိုဆန့်ကျင်တဲ့အနေနဲ့အခမ်းအနားကျင်းပရာနေရာနဲ့ကီလိုမီတာ100လောက်မှာလှုပ်တဲ့ဆန္ဒပြပွဲမှာတော့လူပေါင်း4,000လောက်ရှိခဲ့ပြီးမနေ့အင်္ဂါနေ့ကတော့အဲ့ဒီလောက်မများပါဘူး။နေရာအတော်များများမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလူပေါင်းရာချီရှိခဲ့ပါတယ်။မနေ့အင်္ဂါနေ့ဆန္ဒပြပွဲမှာတော့အနည်းဆုံးပါလက်စတိုင်း2ဦးသေဆုံးတယ်ဆိုတဲ့သတင်းတွေလည်းရှိနေပါတယ်။